ရုရှားအစိုးရပေါ်အမေရိကန်သမ္မတဘာရက်အိုဘားမားအစိုးရကချမှတ်ထားတဲ့စီးပွားရေးပိတ်ဆို့ရေးယူမှုတွေကိုဆက်လက်ထားရှိသွားမှာဖြစ်ကြောင်းယူကောက်ခံသမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ဒါပေမဲ့နှစ်နိုင်ငံအကျိုးတူကိစ္စရပ်တွေမှာရုရှားဘက်ကပူးပေါင်းဆောင်ရွက်တယ်ဆိုရင်တော့အဲ့ဒီပိတ်ဆို့မှုတွေကိုရုတ်သိမ်းပေးဖို့အတွက်စဉ်းစားမယ်လို့ပြောပါတယ်။ပိတ်ဆို့မှုတွေကိုအချိန်တိုင်းတာတစ်ခုအထိသူ့အနေနဲ့ဆက်လက်ထားရှိသွားမှာဖြစ်ကြောင်း The Wall Street Journal နဲ့ပြုလုပ်တဲ့မေးမြန်းခန်းတစ်ခုတွင်ထရမ့်ကအဲ့ဒီလိုပြောကြားလိုက်တာပါ။ဒါပေမဲ့အကြမ်းဖက်မှုတိုက်ဖြတ်ရေးမှာရုရှားဘက်ကကူညီပေးမယ်။အမေရိကန်ပြည်ထောင်စုအတွက်အရေးပါတဲ့ကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်မယ်ဆိုရင်တော့ပိတ်ဆို့မှုတွေသူ့အနေနဲ့ရုတ်သိမ်းကောင်းရုတ်သိမ်းပေးမယ်လို့ပြောပါတယ်။2014ခုနှစ်မှာရုရှားကယူကရိန်းပိုင်ခရိုင်းမီးယားဒေသကိုသိမ်းပိုက်လိုက်ပြီးကတည်းကရုရှားပေါ်အမေရိကန်ကစီးပွားရေးပိတ်ဆို့မှုတွေနဲ့အရေးယူခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတယူကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖွဲ့ဖို့ကြိုးစားခဲ့တဲ့အတွက်သမ္မတဩဘားမာကဒီဇင်ဘာလ29ရက်နေ့ကရုရှားအပေါ်ပိတ်ဆို့အရေးယူမှုအသစ်တွေထပ်မံချမှတ်ခဲ့ပြီးရုရှားတန်တမာ35ဦးကိုလည်းပြည်နေနံပေးလိုက်ပါတယ်။ထိုင်ဝမ်ကျွန်းဟာတရုတ်ပြည်မှာရေးရဲ့အစိတ်ပိုင်းဖြစ်တဲ့ဆိုတော့ One China Policy လို့ခေါ်တဲ့တရုတ်တနိုင်ငံတဲ့ဆိုတဲ့မူဝါဒအပေါ်အမေရိကန်အစိုးရကထားရှိတဲ့သဘောထားဟာလည်းပြန်လည်ဆွေးနွေးရမယ့်ကိစ္စဖြစ်တယ်လို့ The Wall Street Journal နဲ့ပြုလုပ်တဲ့မေးမြန်းခန်းအတွင်း Donald Trump ကပြောကြားခဲ့ပါတယ်။